တိုင်းရင်းသားဒေသတွေရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ရေးတိုင်းရင်းသားပါတီတွေလွှတ်တော်မှာပုံပြီးပါဝင်လာနိုင်ဖို့လိုအပ်တယ်လို့တိုင်းရင်းသားပါတီတွေရဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေကပြောတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနာထွန်းပါ
တိုင်းရင်းသားဒေသတွေမှာလူမှုရေးပညာရေးစတဲ့ကွာခြားချက်လိုအပ်ချက်တွေအများကြီးရှိနေသေးပြီးဒီလိုအခက်အခဲတွေကိုဖြေရှင်းနိုင်ဖို့ဆိုရင်တိုင်းရင်းသားတွေရဲ့အကြောင်းကိုနားလည်ပြီးတော့တိုင်းရင်းသားအကြီးအတွက်အသေးအချာဆောင်ရွက်ပေးနိုင်မယ်တိုင်းရင်းသားကိုယ်စားလှယ်လောင်းတွေလွှတ်တော်ထဲမှာပို့ပြီးပါဝင်လာဖို့လိုအပ်တယ်လို့ဖေခုံမြို့နယ်ကဝန်ရောက်ရှင်းပြမယ်ကိုယ်စားလှယ်လောင်းမူကယ်ရိုလိ
တိုင်းရင်းသားဒေသတွေမှာကြုံနေရတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာတွေနဲ့တိုင်းရင်းသားဒေသတွေရဲ့မြေယာအခွင့်အရေးတွေနဲ့ပတ်သက်ပြီးအဆင်မပြေမှုတွေအများကြီးကြုံတွေ့ခံစားနေကြရတယ်လို့ပြည်ထောင်စုပိုင်းအမျိုးသားအဖွဲ့ချုပ်ပါတီကကိုယ်စားလှယ်လောင်းနန်းခမ်းချိုကပြောပါရယ
်ပြောရမယ်ဆိုရင်တိုင်းရင်းသားတွေကိုကာကွယ်ပေးခဲ့တဲ့ policy တွေကနည်းတယ်ပေါ့လေနော်ဒါအဲ့တော့ပြန်ကြည့်လိုက်မယ်ဆိုရင်တိုင်းရင်းသားတွေရဲ့ခွင့်ရေးပေါ့လေဒါတိုင်းရင်းသားတွေရဲ့ခွင့်ရေးကိုကာကွယ်ပေးတာမျိုးလည်းရှိဘူးပြီးနောက်တစ်ခုကမြင်တာကဥမာပြထားလိုက်တဲ့ဥပဒေတော်တော်များများကလည်းဒီတိုင်းရင်းသားကိုအကာအကွယ်ပေးတဲ့ဥပဒေတွေကအရင်နဲ့တယ်အဲ့တော့တိုင်းရင်းသားတွေရဲ့အခက်အခဲကတိုင်းရင်းသားတွေသိဆုံးဖြစ်တယ်ဒီတိုင်းရင်းသားတွေဒေတာတွေရဲ့အခြေအနေနဲ့ကိုက်ကြီးတဲ့ဒီမြေယာဒီ delay ထုံးတမ်းမြေယာစနစ်ကိုပြောရမယ်ဆိုရင်ဒါလိုချင်တယ်ဗောလေဒီ policy အတိုင်းဒါကျွန်မတို့တက်နိုင်ဆုံးစ조사ပြီးလုံဆောင်ပေးချင်
တိုင်းရင်းသားဒေတာတွေမှာဖြစ်နေတဲ့မြေယာပြဿနာတွေပညာသင်ယူနိုင်ခွင့်အခွင့်အလန်းဆုံးရှုံးနေရမှုတွေဒေသအလိုက်အလောက်ကိုင်းအခွင့်အလန်းရရှိနိုင်အောင်ဆောင်ရွက်ပေးဖို့တိုင်းရင်းသားတွေရဲ့အခက်အခဲနဲ့စကားသံတွေကိုအစိုးရကသိရှိနိုင်ဖို့အတွက်ဆိုပြီးတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအားကိုးပြီးမဲပေးကြဖို့လိုတယ်လို့တိုင်းရင်းသားပါတီတွေနဲ့ကိုယ်စားလှယ်တွေကတိုက်တွန်းထားကြပါတယ်လရှိအာနာယပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့2020ခုနှစ်ရွေးကောက်ပွဲကြေညာစာတမ်းမှာတိုင်းရင်းသားများအရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကဏ္ဍရဲ့အချက်9ချက်မှာတော့တိုင်းရင်းသားလူမျိုးတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်တဲ့ဥပဒေတွေနဲ့အညီတိုင်းရင်းသားအခွင့်အရေးကိုကာကွယ်ဆောင်ရှောက်သွားဖို့နဲ့ဒန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးတွေနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရရှိပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းရင်းသားတွေရဲ့စာပေ၊စကား၊အမှုပညာ၊ယဉ်ကျေးမှု၊ရိုးရာဓလေ့ထုံတမ်းအမျိုးသားရေးလက္ခဏာတွေနဲ့သမိုင်းအမွေအနှစ်တွေကိုထိမ့်သိမ်းဆောင်လျှောက်ရေးတဘောဝအရင်အမိကရရှိလာတဲ့အကျိုးအမြတ်တွေကိုဖက်ဒရယ်ပြည်ထောင်စုရဲ့မူနဲ့အတူဒေတာအလိုက်မျှတစွာခွဲဝေခန်းစားရရှိရေးစတဲ့အချက်တွေပါဝင်ပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။